ကမ္ဘာစီးပွားရေးထက်သီးနိုင်ငံပေါင်း20 G20 ဖွဲ့ကအစိုးရခေါင်းဆောင်တွေဝန်ကြီးတွေနဲ့အင်္ဂါနေ့အွန်လိုင်းဆွေးနွေးပွဲအတွင်းအာဖဂန်နစ္စတန်နိုင်ငံအတွက်ငွေကြေးထောက်ပံ့ကူညီဖို့သဘောတူခဲ့ကြပါတယ်။တာလီဘန်နဲ့အုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအကျပ်တဲနဲ့ကြုံရမဲ့အန္တရာယ်ရှိနေတဲ့အကြောင်းကုလသမဂ္ဂတွင်းရေးမှူးချုပ်ကသတိပေးလိုက်ပြီးတဲ့နောက်မှာပဲ G20 ဖွဲ့ဝင်တွေတွေ့ဆုံကြတာလည်းဖြစ်ပါတယ်
။ If we do not act and help Afghans weather this storm and do it soon,
အာဖဂန်နိုင်ငံသားတွေရင်ဆိုင်နေရတဲ့အခြေတဲကိုကျော်လွှားနိုင်အောင်အချိန်မီမကူညီနိုင်မှုဆိုရင်တော့သူတို့သာမကဘဲကမ္ဘာကြီးတစ်ခုလုံးကတန်မိုးကြီးကြီးပေးဆက်ကြရပါလိမ့်မယ်လို့ G20 အဖွဲ့ CEO ဝန်တိုင်ခင်နိုင်ပိုင်းလုံမှာပဲကုလသမဂ္ဂရုံးချုပ်ရှိရနယူးယောက်မြို့မှာအတွင်းရေးမှူးချုပ်အန်တိုနီယိုကူတာရက်စ်တတိပေးသွားတာပါအလောက်ကမ်းမရှိစားစရာမရှိလူခွင့်ရေးအကောက်အွယ်ပေးနိုင်တာတွေမရှိဘူးဆိုရင်ဘဝသက်ထူထောင်မှုအာဖဂန်နိုင်ငံသားတွေတိုင်းပြည်ကနေထွက်ပြေးကြတာတွေမွေးဆေးဝါးမောင်းခုံမှုတွေရာဇဝတ်မှုတွေနဲ့အကြမ်းဖက်ကွန်ရက်တွေတိုးလာတာကိုတွေ့ရလိမ့်မယ်လို့လည်းအတွင်းရေးမှူးချုပ်ကပြောဆိုသွားပါတယ်ဥရောပသမဂ္ဂ EU ကတော့အာဖဂန်နစ္စတန်နိုင်ငံမှာစာနာမှုဆိုင်ရာအကျပ်တဲနဲ့စီးပွားရေးလူမှုရေးပြဿနာကြီးမကျုံအောင်ဒေါ်လာ 1.15 ဘီလီယံထောက်ပံ့သွားမယ်အကြောင်းထိပ်သီးအစည်းအဝေးမှာကြေညာခဲ့တာပါဒါပေမဲ့လည်းအထောက်ပံ့တွေကိုတာလီဘန်တွေထိန်းချုပ်ခွင့်မပေးဘူးလို့ EU ခေါင်းဆောင်တွေအလေးထားပြောဆိုသွားပါတယ်